နောက်ကဘာမှာလူသားတွေပထမဆုံးခြေချနိုင်ရလားအနှစ်90ရှိပါပြီဒီလိုခြေချနိုင်အောင်အပိုလိုရင်မှုတွေဘလို့စူးစားခဲ့ရတယ်ဆိုတော့ကို American အာကာသစူးစမ်းရေးဌာန NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါဇူလိုင်လ20ရက်နေ့မှာ American နိုင်ငံကနေပြီးတော့မှာအပိုလို17နဲ့လွှတ်တင်လိုက်တဲ့အာကာသယာဉ်မှူး3ဦးတည်းက2ဦးက Neil Armstrong ရဲ့Buzz Aldrin တို့ဟာလာကပါကိုဇူလိုင်လ20ရက်နေ့မှာခြေချခဲ့ပါတယ်ဒီအာကာသယာဉ်မှူးတွေကိုအာကာသဒုံးမြန်ထဲမှာပြန်ယူနေမဟုတ်ဖဲနဲ့အာကာသယာဉ်အပြင်ကိုထွက်ပြီးတော့လေဟာနေထဲမှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအလုပ်လုပ်မလဲဘယ်လိုသွားမလဲဘယ်လိုအသက်ရှင်မလဲဆိုတဲ့ဟာကိုရုပ်ပိုင်းရောစိတ်ပိုင်းရောသူတို့အများကြီးကိုလေ့ကျင့်ပေးရပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်အပိုလိုစပြန်တဲ့အပိုလို6တို့9တို့10တို့9 10တို့ကအစအကုန်လုံးမှာပါတဲ့အာကာသယာဉ်မှူးတိုင်းပါပဲအခုအထိလည်းဒီအာကာသယာဉ်မှူးတွေကိုတင်နှံပေးတဲ့အခါမှာတော်တော်ကိုခက်ခက်ခဲခဲသူတို့တင်နှံကိုတည့်ယူရပါတယ
်ဒါပေါ်ပထမဆုံးရောက်ခဲ့တဲ့လူသား3ဦးက Neil Armstrong, Buzz Aldrin နဲ့ Michael Collins တို့ဖြစ်ပါတယ်ဒီယာဉ်မှူးတွေဟာလပေါ်သွားနိုင်ဖို့အတွက်ပြင်းပြင်းထန်ထန်လေ့ကျင့်ခဲ့ရတာဖြစ်ပါတယ်
အာကာသယာဉ်မှူးဦးဒီလာပတ်တဲ့အာကာသယာဉ်လေးကနေပြီးတော့မှလာပေါ်ဆင်းရင်ကိုပြောင်းလာပေါ်လဲရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာကာသတဲကိုရောက်သွားအဲ့ဒါဆိုလို့ရှိလို့ရှိရင်ကမ္ဘာဆွဲအားတဲ6ပုံတပုံပဲရှိတယ်လာပေါ်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲပစ္စည်းကိရိယာတွေကိုဘယ်လိုလုပ်မလဲဥပမာအားဖြင့်ဒီအမေရိကန်အလံလေးကိုတော့မှထောင်ဖို့အတွက်ကိုတွင်းလေးတူတာအစပေါ့နော်ဒါတွေကတော်တော်ကိုလေ့ကျင့်ခဲ့ရပါတယ်အာကာသထဲမှာတနအီလမ်းလျှောက်ဖို့အတွက်ကိုရေအောက်ထဲမှာ10နာရီလောက်ကြာကြာတောက်လျှောက်လုပ်လို့ရပါတယ်။နောက်ပြီးတော့ mission training ပေါ့နော်။ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးများအောင်လုပ်မလဲဆိုတဲ့ဟာအပြင်ဟိုတကယ်ကိုမသွားခင်မှာဘူးလာစင်းရင်လို့ဟာမျိုးကိုဒီပေါ်မှာကဘာပေါ်မှာဒီအတိုင်းပေါ့နော်တထေရလည်းဖြစ်အောင်လုပ်ပြီးတဲ့အခါကျတော့မောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ်။နောက်တစ်ခုကအာကာသဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်။တချိန်တည်းမှာပဲသူတို့သွားခဲ့တဲ့၄ရက်ခရီးအတွင်းမှာစားရေးတောက်ရေးတပူတပားပေါ့နော်အင်တာတုံးတာအစလုံးဝမတူတော့ပါဘူး။နောက်ရေးချိုးတာနောက်ပစ္စည်းတွေနေရာတကျတိမ့်တာကင်မရာတွေတုံးတတ်အောင်ပေါ့နော်ဒီ training တွေကိုတော်တော်ကိုပြင်းပြင်းထန်ထန်သူတို့တင်ယူခဲ့ရပါတယ
်။အခုလိုလေ့ကျင့်ခဲ့တဲ့အတွက်အောင်မြင်မှုရခဲ့တာပါ
။ဟိုဟာလာဖို့စင်ဖို့အတွက်ကိုသူတို့လုပ်ခဲ့ရတဲ့ဒီဟာပေါ့နော်ဟိုအချိန်ကိုက်ရမယ်အာကာသလွတ်တဲ့ဒုံးမြတ်အပိုလိုကက်ပဆူးတဲ့ကိုကျွန်တော်ဝင်ကြည့်ပူးပါတယ်ခလုတ်တရတရားနေရာလောက်ရှိတာကြအဲ့ဆိုတခုမှလုံးဝမမှားအောင်ပေါ့နော်တရားကြီးတခုလုံးဘလို့ထိန်းချုံပဲ့ကင်ပြီးတဲ့အခါကျလာဖို့စင်မလဲဘလို့ပြန်တက်မလဲဆိုတဲ့ဟာကိုအဲ့လာကိုနှင်းနဲ့ချီပြီးတော့ကိုတို့ဟိုခေါင်းထဲမှာအလွတ်ရအသေးရအောင်ကိုတို့လေ့ကျင့်ထားရတာပါခဏခဏပေါ့နော်အဲ့လောက်လေ့ကျင့်ထားတဲ့အတွက်ကြောင့်လေတို့ဒီလာဖို့ကိုအောင်မြင်စွာပထမဦးဆုံးဒီခြိချနိုင်တဲ့လူသားတွေအနေနဲ့အောင်မြင်မှုကိုရခဲ့တယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဆိုတော့လေ့ကျင့်မှုကအရင်အရေးကြီးတယ်ပေါ့။
အရင်အရေးကြီးပါတယ်။ဒုံးမြန်အလူလူတက်သွားတာမဟုတ်ဘူး။ဒုံးမြန်တက်ဖို့အတွက်ကိုလိုအပ်တဲ့ခလုတ်တွေဖွင့်တာပိတ်တာချိန်တာစတာတွေကစစ်နေများပါတယ်။များလုံးအားကြီးတဲ့အတွက်သူ catalog ကစာမျက်နှာထောင်ထဲချီပြီးရှိပါတယ်။အခုနောက်ပိုင်းကြတဲ့အခါကျဒါ ਉਹ ပေါ့နော်။ကွန်ပျူတာပေါ်မှာတခါတည်းကိုလိုချင်တဲ့ကွန်ပျူတာရဲ့ screen ပေါ်မှာပေါ့နော်လက်ညှိုးလေးနဲ့ထောက်ပြီးဘယ်နေရာသွားဆိုတဲ့ဟာအမြန်ဆုံးဖတ်လို့ရအောင်ကိုအခုနောက်ပိုင်းတော့ပြောင်းလာပြီပေါ့အရင်တော့ဆိုစာအုပ်အထူးကြီးကိုလှန်ပြီးတော့ကြည့်ပြီးတော့မှအမြန်ကြည့်ရပါတယ်မှားသွားမှဆိုလို့ပေါ့နော်အဲ့တော့အချိန်ကိုက်လောက်ရတဲ့အတွက်လုတ်ပုံလုံနီးရသမင်းစားရေတောက်နီးပါးလောက်ကိုဖြစ်သွားပြီဆိုတော့မှဒါတေးကြပြီလုံနိုင်တဲ့အရေးအချင်းလုံနိုင်တဲ့အတိညာရောပါရောကိုကာရစွမ်းအားရောရပြီဆိုတော့မှလာဖို့ချီချနိုင်တာပါ
အခုလဘော်ခြိချခဲ့တာနှစ်90ရှိပြီပေါ့နော်အဲ့တော့အဲ့ဒီတော့လွန်ခဲ့တဲ့နှစ်90ကဒီအာဂတယင်မှုတွေလဘော်မဆင်းခင်စူးစမ်းခဲ့တာ ਨੇ အခုခေတ်လူပေါ့နော်အခုခေတ်အာဂတယင်မှုတွေစူးစမ်းရတယ်ကွာခြားချက်တွေနည်းနည်းပြောပြပေးပါ
1969ခုနှစ်မှာလဘော်ကိုဆင်းခဲ့ပြီ1982ခုနှစ်ကျမှလာသွားတဲ့ခရီးစဉ်ကိုအဆုံးတက်ခဲ့ပါတယ်အဲ့တော့အဆုံးတက်ခဲ့တဲ့အချိန်ထိပေါ့နော်အာကာသယာဉ်မှူးတွေစူးစမ်းခဲ့ရတာသူတို့တက်ခဲ့ရတဲ့ဒီ training တွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပေါ့နော်ဒီနေရာတွေကိုတင်နန်းတွေအများကြီးတက်ခဲ့ရတဲ့ဟာနဲ့အခုနဲ့ဆိုလို့ရှိလို့ချက်အတူတူလောက်ပဲ အဓုလောက်ပဲဒီမှာတကူပါကွာသွားလဲဆိုတဲ့အခါအပြူဆိုင်ရာအာကာသစခန်းကိုရောက်ဖို့အတွက်ဆိုလို့ချင်းအပြူဆိုင်ရာအာကာသစခန်းအကြောင်းကိုဘာသာရပ်တကူအနေနဲ့အထူးပြုပြီးလေ့လာပါတယ်အဲ့ဒီတော့ကတော့ဟိုအမေရိကန်လူမျိုးတွေကြီးပဲဆင်းခဲ့တဲ့အတွက်အမေရိကန်စကားလောက်ပဲပြောလို့ရပါတယ်အခုကျတော့အပြူဆိုင်ရာအာကာသစခန်းမှာဂျပန်အာကာသတုတေသနရင်မှုလဲပါတယ်ရုရှားအာကာသရင်မှုလဲပါတယ်ကနေဒီယန်လဲပါတယ်ပြင်သစ်လဲပါတယ်တောင်အမေရိကလက်တင်နိုင်ငံအာကာသရင်မှုပါခဲ့ပါတယ်စပိန်နဲ့ကလည်းပါပါတယ်ဆိုတဲ့အခါကျသူတို့ဘာသာစကားကိုတယောက်နဲ့တယောက်ကောင်းမွန်မွန်ကျွမ်းကျင်ကျင်ပြောတတ်ဖို့အတွက်ကိုဒီ language ပေါ့နော်ဘာသာရပ်စာပေရဲ့ဆိုင်ရာတွေကိုအများကြီးလေ့လာပါတယ်ဒါလောက်ပဲကွာပါတယ်ဒါပေမဲ့တကယ်တမ်းအခြေခံပေါ့နော်ဒီတုံးပြန်ကိုဘယ်လိုစပြီးမောင်းမလဲပဲ့ထိန်မလဲအဲတုံးပြန်နဲ့ဒီကလပတ်နဲ့အာကာသရင်နဲ့ဘယ်လိုခွဲထွက်သွားမလဲဟာနဲ့အခုအချိန်မှာတော့ဒုံမြန်ကနေပြီးတော့တဆင့်ပြီးတဆင့်ခွဲထွက်သွားတဲ့ဟာပြီးတဲ့အခါဒီဒုံမြန်ရဲ့ထိပ်ဖူးမှာရှိတဲ့နေရာကနေအပြူဆိုင်ရာအာကာသစခန်းနဲ့သွားပြီးတော့ဘယ်လိုချိန်မလဲချိန်တဲ့ဟာဘယ်လိုပုံစံလဲဆိုတော့အဲ့ docking လို့ခေါ်ပါတယ်အဲ့ဒါတိတ်ပြီးတော့အရေးကြီးပါတယ်နည်းနည်းလေးမှလွယ်လို့မရဘူးစက္ကန့်နဲ့အမျှအတိအကျဆိုတော့လုပ်နေရပါအဲ့တော့ဒီ mission control ကနေပြီးတော့ပြောနေတဲ့ခိုင်းနေတဲ့အတိုင်းဒါလုပ်ပါဒါလုပ်ပါဒါလုပ်ပါဆိုတဲ့အစင်တကူမှမမှားအောင်လုပ်ရပါတယ်ဆိုတော့အရင်တုန်းကလာဖို့ဆင်ခဲ့တဲ့အတိုင်းလိုပဲအပီဆိုင်ရာအာကာသစခန်းကိုသွားတဲ့အခါသွားပြီးတော့ဒီချိတ်တဲ့အခါမှာအထက်မှာအလုပ်လုပ်တဲ့ဟာအတူတူလောက်ပါပဲနီးစနစ်တရားဒါနည်းနည်းကွာရင်ကွာသွားမယ်အတိုင်းပဲလေ့ကျင့်မှုတွေကတော့အတူတူပါပဲအခုအပီဆိုင်ရာအာကာသစခန်းပြီးတဲ့အခါကျ2024ခုနှစ်မှာကျွန်တော်တို့လာဖို့အမေရိကန်ပြန်ပြီးတော့ခြိချပါအောင်မယ်အဲ့အတွက်ပြင်ဆင်နေကြတာအရင်တိုင်းပါပဲအရင်လိုပဲလှုပ်ထုံးလှုပ်နေနဲ့တိုးတက်လာတဲ့ဤပညာတွေကိုသုံးပြီးတော့သူတို့ဆက်ပြီးတော့လေ့ကျင့်ပြီးတော့အစင်းသင်းဖြစ်အောင်စလုပ်နေကြပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ကြပါစေနောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ကြပါမယ်